ဘုန်းကြီးတို့သိညာအကျနေဘာတရားဟောရမလဲတဲ့1342ခုနှစ်တဂူလဇန်9ရက်1982ခုနှစ်ဒေဝီလ23ရက်တနင်္လာနေ့သိညာအကျနေဘုန်းကြီးတို့ရထဝိနိတသုတ်တရားတော်ဒီတရားကိုခွန်ညိုဟောရအောင်။ဆောင်းမုစာရွက်ကအရှင်နည်းရှိနေလို့အရင်ကဟောခဲ့တာအရှင်နည်းရှိနေလို့ဘယ်မှာဟောခဲ့ဒီမှာတော့မသိပါဘူး။အင်မတန်ကောင်းတဲ့တရားဒီတရားကမိသိမနိကေမူလပဏာတပါဠိတော်မှာလာတဲ့ရထဝိနိတသုတ်တရားတော်တဲ့အဲ့ဒါကိုဘုန်းကြီးတချို့နေရာမှာမြင်ရင်ခုနှစ်စင်းတရားတော်ဆိုပြီးနမတက်ပြီးတော့ဟောခဲ့ပါတယ်ဒီနေ့တော့ဒီတရားဘုန်းကြီးတို့အချိန်မရှိတဲ့အတွက်စယုံမဖြစ်နောက်နေ့တွေနောက်နေ့တွေဆက်ဆက်ဟောရမယ်ဒီတရားမှာအကျဉ်းချုပ်အားဖြင့်တော့သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိဒိဋ္ဌိဝိသုဒ္ဓိသင်္ခါဝုဒ္ဒရဏဝိသုဒ္ဓိမေဃမေဃညာဏတဒနာဝိသုဒ္ဓိပฏิပရာညာဏတဒနာဝိသုဒ္ဓိညာဏတဒနာဝိသုဒ္ဓိဆိုတဲ့ဝိသုဒ္ဓိ9ပါးကိုယထာ9စင်းဥပမာပြုပြီးတော့အရှင်ဘုံကမန္တန်ီဘုံနိမယေသာအရှင်ဘုံကဟောတာကိုမြတ်စွာဘုရားကတာရုခေါ်ပြီးထားတဲ့ဘုရားဟောဒေဝနာတော်ပေါ့သာဝကများဟောတာကိုမြတ်စွာဘုရားကတာရုခေါ်လို့ရှိရဲ့အဲ့ဒီသာဝကဟောတဲ့တရားဒီရှင်ဘုရားဟောတရားဖြစ်သွားတယ်အဲ့ဒါကိုခွန်ကြီးတို့ပါဠိတော်ဒါမကပဲနဲ့အထကထာဖွင့်တဲ့အချက်တွေကလည်းပဲအမြောက်အများကောင်းတာတွေပါတဲ့အတွက်အကုန်အစင်တော့ထည့်ပြီးမဟောနိုင်ဘူးအချို့သောအထကထာအဖွင့်ကိုပါထည့်ပြီးတော့ဟောသွားရမယ်ဘဟုတ်ဒါလည်းညာအောင်ဒါပေမဲ့ဘုန်းကြီးကတော့ထုံးစံအတိုင်းပါဠိတွေတော့မရွတ်တော့ပထမပဲဒါဘုရားဟောပါဠိတော်ပဲလို့သိယုံလေးတာမန်ရွတ်ပြီးနောက်ကျတော့ထုံးစံအတိုင်းပဲဗမာလူပဲပြောသွားမယ်ဒါလည်းဗမာလူပြောတဲ့အခါဒါသဂရာကဒါပါဠိတော်ကလို့ဒီလိုခွဲကြပြီးပြောမသွားဘူးအဲ့လိုခွဲကြနေတယ်ဆိုလို့ကျင်တရားနာပရိသတ်မှနားကျုပ်တယ်အတိတ်ပဲနားလဲသလိုပဲကြည့်ပြီးပြောသွားရပါတရားပါလေပြိဿပါရထဝိနိတသုတ်တရားတော်နော်ဒီဟာဘုန်းကြီးတို့ဒီနေ့တရားကိုစယုံတာစနိုင်မှာဖြစ်တဲ့အတွက်တရားအစအနေနဲ့တရားရဲ့သဘောအနည်းငယ်ခြုံမိငုံမိအောင်ထောင်ပုတ်ကိုပထမဆုံးစပြီးတော့တစ်ခေါက်စီထူလိုက်ကြအောင်ဘုန်းကြီးကတစ်ခေါက်ချပေးမယ်ပြိဿကတစ်ခေါက်ထူအဲ့ဒီလိုအောင်ကထာဝတ္ထု7ပါးတဲ့ဆိုလိုနေရောင်ရဲ့ကျင်းစိတ်မြဲညီလဲမညီရာသီလဝီရိသမာဓိသုဘိမြတ်ပညာနဲ့ဉာဏ်မြင်ဖြင့်ပြောဖြင့်ကြောင်းเสียဗျာကိုနှုတ်နှဝစင်ကြယ်ကသီလဝိတုဒ္ဓိနိဝရဏကျင်းစင်ကစိတ်တဝိတုဒ္ဓိအပ္ပနာဥပ္ပစာခဏိကာသုံးကြာသမာဓိသမာဓိတစ်ပါးကပြည့်စုံညာမတ္တစိတ်တဝိတုဒ္ဓိစိတ်စင်ကြယ်လင်ရုပ်နာတွင်ဉာဏ်မြင်ခြင်းတော်ဤဘုံနံပိုင်းချဘုံနံပိုင်းချဤဉာဏ်မ သာပထမဉာဏ
်
ပထမဉာဏ်ဆိုတာနာမရူပပရိစ္ဆေဒဉာဏ်ယုံနာတိမြင
်
ဒိဋ္ဌိစင
်
ဤတွင်ဒိဋ္ဌိဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိ၃မျိုးရှိကြတယ်နော်သီလဝိတုဒ္ဓိစိတ်တဝိတုဒ္ဓိဒိဋ္ဌိဝိတုဒ္ဓိကျောင်းကျိုးပိုင်းချာ
တ
ိမြင်ညာ
မ
ှတ်သားဒုတိယညာ
သ
ုတိယပရိဒ္ဓညာကျောင်းကျိုးတိမြင
်
ယုံမာစင
်
မိပြင်ကင်ခာဝိတရဏဝိတုဒ္ဓိမမြဲစင်ရဲ
့
နာမစွဲ
သ
ိမြဲတတိယဉာဏ
်
အနိစ္စဒုက္ခအနတ္တသဘောဆင်ញံသုံးတတ်တဲ့သမထနာဉာဏ်အလင်းပီတိငြိမ်းဧဝိဝိရိတ္တဓမ္မ
ဒုက
္ခဉာဏ
်
တတိယတဝဥပိ္ပခံနိကန္တိပေါင
်
းနိမျိုးကြောင
့
်အကောင်းဤသေးတံဝိပဿနုပတိလေသဝိပဿနာရဲ့နိမျိုးကြောင့်ဖြစ်ပါတဲ့ဤသေးမျိုးအ
ား
ဘာယာညာလမ်းမနေပြီမှန်မသာယာပဲကျွမ်းမှန်မြဲကျွမ်းမှန်မြဲမလွဲလန်းအမှန်မာမနတ္ထယာသိမြင်တာမေဃမေဃညာမေဃမေဃညာသာမေဃမေဃညာနာဒသနာဝိတ္တိဝိတ္တိဘယ်နှစ်ခုရှိတာအဲ့ဒီငါးခုရှိတာဉာဏ်မြင်ပန်းစဉ
်
ဖြစ်ပြဲ့မြင
်
ဤတွင်စတုထဉာဏ
်
ဥဒိယဝေယဉာဏ်နဲ့အဉ္ဇာကပြဲ့မြင်ပင်စမကျောက်လင်ဖပတ္တပြင့်မြင်ဉာဏ
်
ပြဲ့မြင်ဆိုတာပင်ကကျောက်လင်ဆိုတာဘယပြင်းမြင်စွာအာရိနဝဉာဏ်ငင်းငွေအထလွတ်လိုကနဝမဝိပဉာ
ဏ
်ငင်းငွေတာကနိဋ္ဌိတာနုပတနာဉာဏ်လွတ်လိုတာကမုန်ရှိတုပမြတာဉာဏ်ကျန်ရှိတိကသတ္တမငင်းညှရှုမှာထက်တယ်မှန
်
နေသဒုက္ခအနတ္တသဘောတွေပြန်ရှိပြီးတဲ့ဉာဏ်ကပဋိသင်္ခာညီမျှရှိဟာသင်္ခါရုပ္ပခဉာဏ်ဌာနာသင်ရဲ့ကိုအညီမျှရှိသည်သင်္ခါရုပ္ပခဉာဏ်ရှေးနောက်လျော်ကဥလောမဉာဏသနှစ်မှန
်
ရှိဉဏ်တို့အာရောနောက်မဉဏ်အာရောလျော်တဲ့ဉဏ်ကိုအနုလောမဉဏ်ခေါ်သည်အကျဉ်းလန်းစဉ
်
ဤအမြင
်
ပန့်စဉ်ပฏิပဒာပฏิပဒာဉာဏတဏဝိတုဒ္ဓိတဲ့ပฏิပဒာဆိုတာအကျဉ်းလန်းဉာဏဆိုတာကဉာဏ်အမြင်ဉာဏတဏကအမြင်ဝိတုဒ္ဓိကသင်ကြတာပုထုနွယ်ဖြတ
်
အရိယာသ
ည
က်လ73ညာဥဒုဇဉ်အနွယ်ပြတ်ပြီးတော့အရိယာသထဲကိုညွတ်နေတဲ့ညာက73ကြောက်တဲ့ညာနဲ့ဂုတ္တရပုညာခေါ်တယ်ကြည်လေငိမ့်တာအငိမ့်တာဟိုက်လာမေဖို့ညာအဲ့မှာကြည်လေငိမ့်တာအငိမ့်တာဟိုက်လာဆိုတဲ့စကားကြီးပါမက်ကမက်ဆိုတဲ့သက္ကလုံရဲ့အတိတ်ပဲ။ကိလေသာတွေပယ်သပြီးတော့အငိမ့်တတ်တဲ့နိဗ္ဗာန်ကိုဆိုင်ရောက်တတ်တဲ့ဉာဏ်ဆိုတဲ့မဉာဏ်နဲ့ခေါ်ရ။သစ္စာမြင်ရ
၊
လေးမက်က ญาณฑัปปนาอริยทิศา4บาကိုသိမြင်တဲ့မဲ့ညာကိုညာဏဒသနာဝိတုဒ္ဓိလို့ခေါ်တယ်ဘယ်နှခုရှိတာခုနှစ်ခုရှိတာဝိတုဒ္ဓိခုနှစ်ပါးချုပ်ငြိမ်းခြင်းဆုံးင
ြိမ်းခ
ြင်းပြန်ဆင်းခြင
်း
ဤတွင်ပစ္စဝေခဏချုပ်ငြိမ်းခြင်းတဲ့အခါကျတော့ပြန်ပြီးဆင်းခြင်းနဲ့ညာကပစ္စခဏညာနဲ့ဒီမှာသိကြရဒီမှာထဲတာနဲ့ရေးပြီးတော့ထဲထားတဲ့ကြီးလေးကြံမကြံမဲ့ဖို့မှနိဗ္ဗာန်ဆင်းရဲလို့ထဲထားတယ်အဲ့ဒါလေးရေးထလိုက်ကြကြီးလေးကြံမကြံမဲ့ဖို့မှနိဗ္ဗာန်ဆင်းရဲကြီးလေးကြံမကြံမဲ့ဖို့မှနိဗ္ဗာန်ဆင်းရဲကြည်လေကြံမကြံမက်ဖို့မှနိဗ္ဗာန်ဆင်းရဲကတ်ဆိုကြည်လေကြံမကြံမက်ဖို့မ
ှ
နိဗ္ဗာန်ဆင်းရဲအဲ့ဒါပစ္စုခဏစိတ်၁၉မျိုးကိုဒါဆိုလို့တယ်နောက်ကြတော့အဲ့ဒီကြတော့ရှင်းသွားလိမ့်မယ်အခုတိုင်းတော့ဘာမှကိုသိမှာမဟုတ်အနုပါဒာပြိဋိဘနှမျိုးတဲ့သာဥပါတိဒေတာပြိဋိဘအနုပါတိဒေတာနိဗ္ဗာန်ပြိဋိဘဆိုတာသံဃာဓမ္မတွေကြားဦးတယ်အခုဒီမှာကအဲ့ဒီသကလုံးမဟုတ်ဘူးအနုပါဒာပြိဋိဘကြီးနှမျိုးအနုပါဒာပြိဋိဘကတမျိုးကအရဟတကုတ်ဒါကိုသာဥပါတိဒေတာနိဗ္ဗာန်ခေါ်တယ်နောက်တစ်ခါနောက်အနုပါဒပြိဋိဘံကတမျိုးဒါကိုအနုပါတိဒေသနိဗ္ဗာန်လို့ခေါ်တယ်။သို့သွဲလန်းခြင်းမူငိမ့်အေးမူအနုပါဒပြိဋိဘံအကြောင်းခြင်းမူငိမ့်အေးမူအနုပါဒပြိဋိဘံကျေအနုပါဒပြိဋိဘံကအရဟတဖို့ကိုခေါ်တယ်။နောက်အနုပါဒပြိဋိဘံကတော့ယုံနံခတ်သိမ်းချုပ်ပြငြိမ့်သွားတဲ့အနုပါဒိဒေသနိဗ္ဗာန်ကိုခေါ်သည်။ကဲတစ်ခေါက်ပြန်ပြီးတောက်ချောက်ရွတ်လိုက်ကြပါတဲ့။ဒီလောက်ဆိုလို့ပြင်မယ်။သဘောပေါက်လောက်ပြောပေါ့နော်။မောက်ရသေးဘူးလား။ဟမ်မောက်သေးဘူးလား။ပေါက်လောက်ပြီဆိုပြီးဘုန်းကြီးကတရားသိမ်းတော့မလို့ဒီတော့ဒီတရားဒေသနာတော်ကိုဘုရားအကြောင်းပြုဟောတာလဲလို့ဆိုတော့မန္တာနီပုံမင်းမရဲ့သားဖြစ်တဲ့အရှင်ပုံနာမတိကိုအကြောင်းပြုပြီးမြတ်စွာဘုရားဟောတယ်။ပုံတော်မန္တာနီပုတ်တော်ဆိုတာသာသနာတော်မှာထင်ရှားတယ်။ဘာကြောင့်လဲလို့ဆိုတော့ဒီအရှင်ပုံနာကဓမ္မကတိကဣတရေရထားတဲ့ပုဂ္ဂိုလ်။နောက်ကြတော့မြတ်စွာဘုရားကထိုတို့ယန္တောရှင်မြတ်များကိုသိရသိရထိတ်တန်းသာဣတရေဘွယ်သူပေးတဲ့အခါမှာအရှင်ပုံနာကိုဓမ္မကတိကတို့မှာဣတရေပဲသူ့ရဲ့သားလူမရှိဘူးလို့ဣတရေဘွယ်ပေးတယ်။ဒီအရှင်ပုံနာမတိဟာဒီဖုရားရှင်တသူရဲ့လက်ထက်မှာဘုဒ္ဓမုဒ္ဒရာဖုရားလို့ခေါ်ကြီးထင်ပါတယ်။အဲဒီမှာယဟန်တော်တစ်ပါးကိုမြတ်စွာဘုရားကဓမ္မကတိကအရာမှာဣတရက်ပေးတာကိုလူဝကြောင့်ဘဝနဲ့သူတွေ့ရမြင်ရတဲ့အခါကျတော့သူလည်းပဲအဲ့ဒီဣတရက်ကိုလူကျင်တော့မြတ်စွာဘုရားကိုအိမ်ပင်ဆုံးကသင်္ကန်းကအကြီးအကျယ်ဒါနပြုပြီးတော့မှမြတ်စွာဘုရားကိုကြောက်ထားတယ်ရှင်တော်မြတ်ဘုရားလွန်ခဲ့တဲ့ခုနှစ်ရက်ကယဟန်တော်တစ်ပါးကိုဓမ္မကတိကဣတရေဘွယ်သူပြီးတော်မူပါတယ်ဒါကြောင့်တပည့်တော်လည်းပဲအခုပြုရတဲ့ဒါနကုသိုလ်အစုစုကြောင့်နောင်လာလတန်တော်ဘုရားပွင့်တော်မူလတန်တော်ဘုရားရှင်တစုစုလက်ထက်၌ဓမ္မကတိကဣတရေဘွယ်သူကိုရပါလို့ဤဘုရားလို့ကြောက်တော့မြတ်စွာဘုရားက နောက်အခါမှာပွင့်တော်မူမဲ့ဂေါရမမြတ်စွာဘုရားလက်ထက်မှာသင်ဟာဓမ္မကတိကဣတတက်ပွဲသူကိုရတဲ့ယဟန္တာပုဂ္ဂိုလ်သူပုဂ္ဂိုလ်များဖြစ်ပြီးလိမ့်မယ်လို့ကြားရိတ်ပေးခဲ့။ဒါနဲ့ဒီအရှင်ဘုံနာအဒီတကားဟာဒီဒါနကောင်းမှုကုသိုလ်ကြောင့်သူကြီးမန်းတာမဟုတ်တော့လည်းပဲဒါနကောင်းမှုကုသိုလ်တို့ရဲ့အကြောင်းတဘာဝအရာနတ်ဒီလောကမှာသိရတဲ့အကျိုးလူဘဝပြန်ဖြစ်ရပြန်တဲ့အခါကျတော့လည်းတစ်သေးတစ်ကြွယ်အစိုက်တဲ့ဘဝမှာရတဲ့အကျိုးအစိုက်ဒီဖြင့်အကျိုးတွေခံစားရလူဘုံနတ်ဘုံမှာအဆုံးအခန်းချမ်းသာတဲ့ဘဝကြီးဘဝကောင်းများစွာခံစားကြရပြီးနောက်ဆုံးမှာဘုန်းကြီးတို့ဘုရားရှင်တော်မြတ်ဗျာဂေါရမမြတ်စွာဘုရားပွင့်တော်မူတဲ့ချိန်မှာကပိလဝတ္ထုကြီးရဲ့အနည်းကပိလဝတ္ထုကြီးရဲ့အနည်းကပုံနာရွာတရွာမှာသွားပြီးတော့လူဖြစ်တယ်လူဖြစ်တော့အရှင်ကောဏိညရဲ့ညီမမန္တန်ီပုံနေမရဲ့သာသွားဖြစ်တော့သူကအရှင်ကောဏိညရဲ့တူပေါ့အရှင်ပုံနာကပုံနာအရှင်ပုံနာမတည်တယ်မြတ်စွာဘုရားလက်ထက်ကများများရှိနေတော့အရှင်ပုံနာမတည်ခြင်းကွဲအောင်ဆိုပြီးတော့ဒီအရှင်ဘုံနာကိုတော့ပုံတော်မန္တာနီပုတ်တော်လို့ဒီလိုအထူးပြုထားတယ်မန္တာနီပုတ်တော်မန္တာနီပုံနေမဤသားဖြစ်တော်ပုံတော်ပုံနာအရှင်ဘုံနာမတည်တဲ့အဲဒီခေါ်တဲ့အခါကျတော့မန္တာနီပုံနေမရဲ့သားအရှင်ဘုံနာမတည်ဒီလိုခေါ်ကြတယ်ဒီအရှင်ဘုံနာဟာမြတ်စွာဘုရားဖျားအဖြစ်ပွင့်တော်မူပြီးမိဒရာဟောမှာတဝါသူဝါဆိုပြည့်တဲ့နောက်ဝါကျက်တဲ့အခါကျတော့ဗိမိတာရမင်းကြီးကိုဂတိပေးထားတဲ့အတိုင်းရာဇဂူကြွရာဇဂူကြွပြီးတော့ရာဇဂူမှာဗိမိတာရမင်းကြီးဖောက်လုပ်ပြီးတော့တူတန်းတဲ့ဝေလူဝနဝေလူဝံဝါတော်ဥယင်ကျောင်းမှာတရင်တုံနေစဉ်ခါမယ်တရင်ကြားတာနဲ့ပဲဒီပုံနာဟာကပိလောကနေပြီးတော့ရာဇဂူလာသူရဲ့ဥယီတော်ဖြစ်တဲ့အရှင်ကောဏ္ဍမထေရထံမှာယဟန်အဖြစ်တယောက်တောင်းလို့ယဟန်အဖြစ်လျောက်တောင်းတော့ယဟန်ပြုပေးယဟန်ပြုပေးပြီးမြတ်စွာဘုရားထံမှာကမ္မထာယူကမ္မထာယူပြီးတော့မြတ်စွာဘုရားကပိလောတိကျန်ပြီးတော့အဲ့ဒီနှစ်တပေါင်းလာမှကြွတဲ့အခါကျတော့ဒီပါသွားတယ်ယဟနာမဖြစ်သေးဘူးပါသွားပြီးတော့ကပိလောတိရောက်လို့နောက်မြတ်စွာဘုရားဟာကပိလောတိမှာ9ရက်လား9ရက်လားသရင်သုံးတော်မူပြီးတော့ရာဇဂိုကြီးပြန်ကြွသွားတယ်ပြန်ကြွသွားပြီးရာဇဂိုမှာဒုတိယဝါဆိုဒါပေမဲ့အရှင်ဘုံနာဟာမြတ်စွာဘုရားနဲ့အတူရာဇဂိုလည်းမကြွကြွမလိုက်ဘူးနောက်အနာတပိန်တည်းကသာဝတိတိမှာဇေတွန်ကျောင်းဆောက်လူလို့မြတ်စွာဘုရားသာဝတိတိဇေတွန်ကျောင်းကြွချီပြီးတရင်သုံးတော်မူတဲ့အခါလဲအရှင်ဘုံနာမကြွဘူးမကြွဘဲနဲ့အဲ့ဒီကပိလောတိနာကသူ့မွေးစာတီးဖြစ်တဲ့ပုံနာရွာနားမှာပဲကျောင်းမှနေပြီးတရားပွားများအားထုတ်တယ်အဲ့ဒါလိုကြွကြွဆာဆာပွားများအားထုတ်တဲ့အခါကျတော့မကြခင်ပဲမဲ့လေးစဉ်ဖိုလ်လေးစဉ်ရအရဟတမေရဟတဘုရပြီးယဟနာဖြစ်တယ်ယဟနာဖြစ်တဲ့အခါကျတော့အရှင်ဘုံနာမထေရကပဋိသင်္ဘိဒါပတ္တယဟနာကိုပဋိသင်္ဘိဒါပတ္တယဟနာဆိုတာယဟနာဖြစ်ပြီးတာနဲ့တပြိုင်နက်တည်းတရားတော်မြတ်စွာဘုရားဟောထားတဲ့တရားတော်တွေအကုန်လုံးသိသွားတတ်သွားတာအကုန်လုံးသိသွားတတ်သွားတဲ့ပုဂ္ဂိုလ်ကိုပဋိသင်္ဘိဒါပတ္တယဟနာလို့ခေါ်တယ်ပဋိသင်္ဘိဒညာနဲ့တကွာယဟန်တော်ဖြစ်တယ်ယဟန်တာဖြစ်တယ်လို့ဆိုလို့ရတယ်။ဒါတော့ဒီအရှင်ဘုံနာဟာအဲ့ဒါလို့ပဋိသင်္ဘိဒပတ္တယဟန်တာဖြစ်တာနဲ့ပဲသူသိထားတဲ့တရားတွေသူများလည်းသိစေခြင်းတဲ့အခါကျတော့တရားတွေဟောတယ်။ဟောတော့တရားဟောကသိကောင်းတယ်။အပြောကသိရှင်းတယ်။ရှင်းလင်းတယ်ပြတ်သားတယ်နာဝင်အောင်ပြောနိုင်ဟောနိုင်တယ်ဒါကြောင့်မလို့သိပြီသဘောကျကြတယ်သူပြောသလိုလဲသူကကျင့်တယ်သူကျင့်တာပဲသူကျင့်တာကိုပဲသူများကိုဟောတယ်
သူများကိုဟောတယ်လို့ပဲသူကကျင့်တယ်။ဒါကြောင့်မို့လို့အပြောနဲ့အလုပ်အဟုတ်ညီတဲ့ပုဂ္ဂိုလ်ဆိုတော့တရင်သုံးမောယဟန်တော်တွေကလည်းအင်မတန်ကြီးညိုကြ၊ယူသေးကြ၊မြတ်နိုးကြ၊ချီးမွမ်းကြ။ဒကာတော်မတွေကလည်းအင်မတန်ကြီးညိုကြ၊ယူသေးကြ၊မြတ်နိုးကြ၊ချီးမွမ်းကြ။အထူးသဖြင့်ဒီရှင်ဘုံနာမထီဟာဘာကိုပရဏာထားပြီးဟောလို့ပြောလို့ရှိတယ်လေလို့ဆိုတော့ကထာဝတ္ထု10ပါးကိုပရဏာထားပြီးပြောလို့ဟောလို့ရှိတယ်ကထာဝတ္ထု10ပါးအပိဿကထာအလိုနှဲခြင်းနဲ့စတဲ့စကားပန္တုဋ္ဌိကထာရောင်ရဲခြင်းနဲ့စတဲ့စကားပဝိဝေကကထာကင်းစိတ်ခြင်းနဲ့စတဲ့စကားကင်းစိတ်တယ်ဆိုတာမှာဒီနေရာမှာကိလေသာကင်းကွာပြီးတော့တမထဇံဝိပဿနာဉာဏ်နဲ့နေနေတာလဲဒါဝိပပဝိဝေကကင်းစိတ်တာပဲဒီလိုမဟုတ်ဘဲနဲ့အဖော်ရှောင်လွှဲပြီးတော့အဖော်နဲ့မနေဘဲနဲ့တယောက်တည်းကျင့်ကြံပွားများအထောက်တာလဲပဲဒါကင်းစိတ်တာပဲဒီတော့နောက်ကင်းစိတ်တာတဖြစ်ရတယ်နောက်ကြမှာပြောရမယ်ကင်းစိတ်ခြင်းနဲ့စတဲ့စကားနောက်အတန်တဲ့ကကထာမယောနှောမညှိတွယ်ခြင်းနဲ့စတဲ့စကားမယောနှောမညှိတွယ်ခြင်းနဲ့စတဲ့စကားဒီစကားကိုကိုယ်တိုင်လည်းပဲဒီတိုင်းကျင့်တဲ့သူတို့ဘာကိုလည်းပဲဟောလို့ပြောလို့ရှိတယ်နောက်သီလကထာသီလနဲ့စတဲ့စကားဝိရိယကထာကြိုးစားအထောက်အမှုနဲ့စတဲ့စကားသမာဓိကထာစိတ်တည်ငြိမ်စုစိုက်မှုသမာဓိနဲ့စတဲ့စကားပညာကထာပညာနဲ့ဝိပဿနာပညာမဲ့ပညာဖို့ပညာနဲ့စတဲ့စကားဝိမု ക്തി ကထာအရဟတဖို့ခေါ်တဲ့ဝိမု ക്തി နဲ့စတဲ့စကားဉာဏ်မြင်စင့်ဆိုတာဝိမု ക്തി ဉာဏတဒနာဝိမု ക്തി ဉာဏတဒနာဆိုတာပစ္စဝခဏဉာဏ်နဲ့စတဲ့စကားအဲ့ဒီစကားတွေကိုသာပြောလို့ဟောလို့ရှိတယ်ကိုယ်တိုင်လည်းပဲပြောတယ်ဟောတယ်အတိုင်းကျင့်ကြံပွားများအားထုတ်နေတဲ့အတွေ့အကျင့်ကောင်းအပြောကောင်းအဟောကောင်းမှုအရှင်ဘုံနာကိုတရားဓမ္မတွေကလည်းကြည်ညိုကြယူသေးကြမြတ်နိုးကြတရင်သုံးပုံမထီတွေကလည်းပဲကြည်ညိုကြမြတ်နိုးကြယူသေးကြအဲ့ဒီအရှင်ဘုံနာမထီအကြောင်းပြုပြီးတော့ဒီရထဝိနိတသုတ်ဒေသနာတော်ဟာဖြစ်ပေါ်ပြီးလာရတာဒါကြောင့်တစ်ချိန်မှာကပိလောကကပိလောမှာတရင်သုံးပြီးနေကြတဲ့ယဟန်တော်များမြတ်စွာဘုရားဇေတဝန်ကျောင်းမှာတရင်သုံးနေတော့မြတ်စွာဘုရားထံတွားပြီးတော့ဖူးကြအဲ့ဒါကိုဒီသုတ်ဒေသနာတော်ရဲ့အစမှာဒီလိုဖော်ပြထားတယ
်သုကံတမယံဘဂဝါရာဇဂဟေဝိရတိကလန္တကနိဝေလူဝနေကလန္တကနိဝတေအထာကောဇာတိဘုမကဘိက္ခုဇာတိဘုမိယံဝတ္တံဝုဒ္ဓယေနဘဂဝါတေနုပသင်္ကမိန္တိအဲ့လိုစတာလေဧကံတမယအခါတဘာ၌ဘဂဝါမြတ်စွာဘုရားသည်ရာဇဂဟေရာဇဂိုတိအမိ၌ကလန္တကနိဝါဒေဖြစ်နေတို့ကိုအစာပေး၍ရွေးမွေးရာဖြစ်တော်ဝေလူဝနေဝေလူဝံကြောင်းတော်၌ဝိဟရတိမြတ်တာရှင်ပြုံးတရင်သုံးသံနေတော်မူ၏ဝေလူဝံဝါတော်ကြီးအဲ့ဒီဝါတော်ကြောင့်မြတ်စွာဘုရားကိုကြောင်းအဖြစ်ဖလူခင်ကအဲ့ဒီဝါတော်ထဲမှာရှင်းတဲ့တင်မွေးရပြီးတော့အမြဲတမ်းဒိဋ္ဌိတရမင်းကမင်းရဲ့မင်းချင်းတွေကအစာကျွေးရတာအဲ့ဒါကိုအကြောင်းပြုပြီးတော့ဝေလူဝနဆိုတဲ့ကြောင်းတော်ကိုကလန္တကနိဝါပေလို့ဝိသေသနာမကလန္တကနိဝါပေရှင်းတဲ့တို့ကိုအစာပေး၍ဒွေမွေးရာဖြစ်တော့ဝေလူဝနေဝေလူဝံကြောင်းတော်၌ဥဟရတိမြတ်တာရှင်ပြုံးတရင်သုံးသံနေတော်မူ၏အထာခောထောခ၌ဇာတိဘူမကာမြတ်စွာဘုရား၏ဇာတိအယတဖြစ်သောကပိဝဘိက္ခုကပိလောဇိတာယဟံတို့သည်ဇာတိဘူမိယမြတ်စွာဘုရား၏ဇာတိဖြစ်သောကပိလောဇိ၌ဝတ္တံဟုတ်တာဝါဆို၍ဝါကျွတ်ကြည့်ကြကုန်သည်ရှိ၏ယေနာကျင်ရ၌ဘဂဝါမြတ်စွာဘုရားသည်အဋ္ဌိရှိတော်မူဒေနထုမြတ်စွာဘုရားရှိတော်မူရာ ရာဇဂေတိဝေလဝံကြောင်းတော်တို့ဥပသင်္ကမိသင်္ကတ္တမူကြဥပသင်္ကမိသူသင်္ကတ္တမူကြလေကုန်၏မြတ်စွာဘုရားရဲ့မွေးရမြေကပိလောမြေသားဖြစ်တဲ့ယဟန်နေဟာကပိလောမှာဝါဆိုလို့ဝါကျွတ်ပြီးတဲ့အခါမှာမြတ်စွာဘုရားတရင်300ဖြစ်တဲ့ရာဇဂေတိကိုတွားဝေလဝံကြောင်းတော်တွားပြီးတော့မြတ်စွာဘုရားထံအထူးမြော်အခါစားဝင်ရတယ်တဲ့ဒီခါမှာမြတ်စွာဘုရားကဗျာနေကိုမင်းနေကြဖြစ်တဲ့ခမဏီယံခမဏီယံအာဟုတောယာပဏီယံခမဏီယံဘိက္ခုယာပဏီယံအစိုက်ပြီးဖြင့်မိတ်ကြတယ်ဘိက္ခုစိတ္တရာများတို့ခမဏီယံခံကြရပါ၏လောယာပဏီယံယာပထလေးလီညတရပါ၏လောမြတ်စွာဘုရားမင်းနေကြအန္လာပစကားအဲ့လိုမေးပြီးတဲ့အခါကျတော့မှမြတ်စွာဘုရားကမေးတယ
်ကောနုခောဘိက္ခဝေဇာတိဘူမိယံတမ္ပါဝီတောတပြမစာရိနံဘိက္ခုနံတမ္ပါဝီတောဧဝံဤသို့တမ္ပါဝီတောချီးမွမ်းပြောဆိုအပ္ပါဇနီခြေသားတို့တဲ့တို့များရဲ့ဇာတိယမြေကပိလောပြေကလာတယ်ဆိုတော့မေးရအောင်မယ်တဲ့ဇာတိယမြေကပိလောပြေမှာဘယ်ပုဂ္ဂိုလ်ကိုများသတင်းသုံးတော်တို့ကဂုံကျေးဇူးစကားချီးမွမ်းပြောဆိုကြပါသလဲတဲ့မြတ်စွာဘုရားဘလို့ဂုံကျေးဇူးစကားပြောဆိုသလဲလို့ဆိုတော့အတ္တနာစအပိစ္ဆာဟောတိအတ္တနာစအပိစ္ဆာဟောတိအပိစ္ဆာပရိသန်စာအပိစာကထင်စကတ္တာကိုယ်တိုင်လည်းပဲအလိုနှဲပြီးတော့သူတစ်ပါးတွေကိုလည်းပဲအလိုနှဲခြင်းနဲ့စတဲ့စကားကိုသာပြောတတ်တဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဟာဖြင့်ကိုယ်တိုင်လည်းပဲအလိုနှဲလို့သူတစ်ပါးတို့အားလည်းပဲအလိုနှဲခြင်းနဲ့စတဲ့စကားကိုသာပြောတတ်တဲ့ပုဂ္ဂိုလ်ပဲပဲလို့ဘုသူ့ကိုများတရင်သုံးပေါ်ယဟန်တွေကချင်းမွှန်းကြတော့နဲ့အရှင်ဘုံနာပုံနာတွေကအများကြီးရွှေဇက်တော်လို့ခေါ်တဲ့ရွှေဇက်တော်ကိုလှုပ်တယ်ဆိုတော့အရှင်ပုံနာကလည်းရှိသေးတယ်ဘယ်ပုံနာတော့မန္တာနီပုံလေးမကြီးရဲ့သားတဲ့မြတ်စွာဘုရားကတဆက်တည်းမေးပါတယ်ကိုယ်တိုင်လည်းပဲရောင်ရဲတင့်နေမှုရှိပြီးတော့သူတို့ဘာတွေကိုလည်းပဲရောင်ရဲတင့်နေခြင်းနဲ့တရားစကားကိုသာဟောကြားလေးရှိတဲ့ပုဂ္ဂိုလ်ပဲလို့ဘသူ့ကိုများချီးမွမ်းကြတော့နဲ့ကိုယ်တိုင်လည်းပဲကင်းစိတ်တဲ့အကျင့်ရှိပြီးတော့သူတစ်ပါးတွေကိုလည်းပဲကင်းကင်းစိတ်စိတ်နေဖို့အရာကိုပြောကြားတဲ့ပုဂ္ဂိုလ်ပဲပဲလို့ဘသူ့ကိုများချီးမွမ်းကြတော့နဲ့ကိုယ်တိုင်လည်းပဲမယောနှောမညိတွဲသူတစ်ပါးကိုလည်းမယောနှောမညိတွဲခြင်းနဲ့စတဲ့စကားကိုပြောလေရှိတဲ့ပုဂ္ဂိုလ်ပဲပဲကိုယ်တိုင်လည်းပဲသီလအကျင့်နဲ့ပြည့်စုံပြီးတော့သူတစ်ပါးတွေကိုလည်းသီလအကျင့်နဲ့ပြည့်စုံအောင်ပြောဟောတဲ့ပုဂ္ဂိုလ်ကိုယ်တိုင်လည်းပဲမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုကြိုးကြိုးစားစားဝိရိယထုတ်ပြီးတော့အားထုတ်ပြီးတော့သူတို့ဘာတွေကိုလည်းပဲကြိုးကြိုးစားစားအားထုတ်ခြင်းတဲ့စကားကိုသာပြောလို့ရှိတဲ့ပုဂ္ဂိုလ်ပဲကိုယ်တိုင်လည်းပဲစိတ်တည်ငြိမ်စုဆိုင်မှုတမာရရှိလို့သူတို့ဘာတွေကိုလည်းစိတ်တည်ငြိမ်စုဆိုင်မှုတမာရရှိအောင်အားထုတ်ဖို့အကြောင်းပြောလို့ရှိတဲ့ပုဂ္ဂိုလ်ပဲကိုယ်တိုင်လည်းပဲဝိပဿနာပညာမဲ့ပညာဖို့ပညာလေးနဲ့ပြည့်စုံပြီးသူတို့ဘာတွေကိုလည်းဥပဒနာပညာမဲ့ပညာဖိုးပညာတွေနဲ့ပြည်စုံအောင်အားထုတ်ဖို့ရာအတွက်ပြောဟောလို့ရှိတဲ့ပုဂ္ဂိုလ်ပဲလို့ဘသူကိုများချီးမွမ်းကြတယ်တပည့်တို့တဲ့ဒါရမကသေးဘူးကိုယ်တိုင်လည်းပဲဝိမု ക്തി ခေါ်တဲ့ကိလေသာမှလွတ်တဲ့အရဟတဖို့ဉာဏ်နဲ့ပြည်စုံပြီးသူတို့ဘာတွေကိုလည်းဝိမု ക്തി ခေါ်တဲ့အရဟတဖို့ဉာဏ်နဲ့ပြည်စုံသည်အထိမဆုံးမနစ်တော့လုံးလဝိရိယဖြင့်အားထုတ်ဖို့ရာပြောဟောတဲ့ပုဂ္ဂိုလ်ပဲကိုယ်တိုင်လည်းပဲပိဿခဏဉာဏ်နဲ့ပြည်စုံပြီးသူတစ်ပါးတွေကိုလည်းဆင်ញင်တဲ့ပိဿခဏဉာဏ်နဲ့ပြည်စုံအောင်ကြိုးစားအားထုတ်ဖို့ပြောနေဟောနေတဲ့ပုဂ္ဂိုလ်ပဲလို့ဘယ်ပုဂ္ဂိုလ်ကိုများသတင်းသုံးတော်တို့ကရှင်းကျူပြောဆိုနေကြပါသလဲတပည့်ယဟန်တို့တဲ့ယဟန်တွေကဘယ်လိုဖြေသလဲမာမဖုရားရှင်တော်မြတ်ဖုရားမိတ်ကြတဲ့ကထာဝတ္ထု10ပါးနဲ့မိမိလည်းပြည့်စုံကြံဘုန်းကြီးတို့တရားနာပရိသတ်ဟာအရှင်ဘုန်းနာမထီဟောကြားထားတဲ့ကထာဝတ္ထု10ပါးအလိုနှဲခြင်းရောင်ရဲတင်းနေခြင်းအဖို့ကင်းစိတ်ခြင်းမညှိမတွဲမယောမရှက်ခြင်း သီလနဲ့ပြည့်စုံခြင်းဝိရိယနဲ့ပြည့်စုံခြင်းသမာဓိနဲ့ပြည့်စုံခြင်းဝိပဿနာပညာမဲ့ပညာဖို့ပညာနဲ့ပြည့်စုံခြင်းအရဟတဖို့နဲ့ပညာနဲ့ပြည့်စုံခြင်းပစ္စဝကနာဉာဏ်အမြင်နဲ့ပြည့်စုံခြင်းဆိုတဲ့ပြည့်စုံခြင်း10မျိုးကထာဝတ္ထု10မျိုးနဲ့ပြည့်စုံအောင်သူတို့ဘာကိုအနှောင့်အယှက်ဖြစ်စေမဲ့အဝံပလန်နေမမြည်စေပဲနဲ့စဉ္ညာလျှောက်တာမှလည်းပဲအတံပလန်နေမမြည်အောင်ခြေတော့ကိုကြွကြွလေးလျှောက်ထို့အတူပဲဟိုအထုပ်၌ဒီအထုပ်၌နဲ့ချိုးချိုးချွတ်ချွတ်မမြည်စေပဲနဲ့မိမိလည်းတိတ်တိတ်ဆိတ်ဆိတ်အားထုတ်လို့သူတို့ဘာတွေလည်းတိတ်တိတ်ဆိတ်ဆိတ်ကလေးနဲ့ဒီကထာ7ပါးနဲ့ပြည့်စုံအောင်အားထုတ်နိုင်အောင်ကူညီခြင်းရှောင်ကျဉ်ခြင်းအားဖြင့်မြတ်စွာဘုရားရဲ့သာသနာတော်မြတ်စွာဘုရားရဲ့အဆုံးအမတော်တည်နေတဲ့မြတ်စွာဘုရားရဲ့တပည့်တာဝကတွေဖြစ်အောင်ကြိုးစားပွားများအားထုတ်ကြခြင်းအားဖြင့်ဆင်းရဲခတ်သိမ်းငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။